မြန်မာနိုင်ငံနဲ့ပတ်ဝန်းဖြစ်ပါဝင်နေတဲ့အရှိတော်အရှက်နိုင်ငံများတင်အာဆီယံရဲ့အလဲကျဥက္ကဋ္ဌဖြစ်မြန်မာနိုင်ငံကိုတာဝန်ပေးရမယ့်ကိစ္စနဲ့ပတ်သက်လို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆက်စုကြည်နဲ့လူမှုခြေပြုဖွဲ့စည်းရဲ့သဘောထားမြင်တွေကိုလည်းနားထောင်လိုတယ်လို့လက်ရှိဥက္ကဋ္ဌတာဝန်ယူထားတဲ့အင်ဒိုနီးရှားနိုင်ငံကပြောလိုက်ပါတယ်ပြည်ကရေမလာကုံမှာပဲမြန်မာနိုင်ငံမှာအစ်တက်လာတဲ့ဆူရကပြုပြင်ပြောင်းလဲမှုတွေလှုပ်သွားဖို့ကြိပြုခဲ့တယ်လို့မရှိမနှောင်းမှာပဲ2014ခုနှစ်မှာအာဆီယံရဲ့အလက်ကျဥက္ကဋ္ဌဖြစ်မြန်မာနိုင်ငံကတာဝန်ယူဖို့လဲကန့်လန့်ထားတာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာနိုင်ငံရေးလူခွင့်ရေးခြေနေရာထင်သာမြင်သာတိုးတက်မှုမရှိသေးတဲ့အတွက်ဥက္ကဋ္ဌတာဝန်မပေးသင့်ဘူးဆိုပြီးမြန်မာရေးလှုပ်ရှားသူတွေနဲ့ဝေဖန်သူတွေကတိုက်တွန်းနေကြတာဖြစ်ပါတယ်လက်ရှိအာဆီယံဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးမာတီနက်တာလီကာဝါကတော့အခြေအနေတွေကိုအကဲဖြတ်ဖို့အတွက်အော်တိုဘာလာနဲ့မြန်မာနိုင်ငံကိုတွားရောက်ဖို့စီစဉ်ထားတဲ့အကြောင်းနဲ့မြန်မာနိုင်ငံတွင်းကကွဲပြားတဲ့အတန်တွေကိုလည်းနားထောင်လိုတယ်လို့ AP သတင်းဌာနကပြောဆိုခဲ့တာပါ
I shall be keen to listen and to hear the voice of civil society in Myanmar not least the voice of Daw Aung San Suu Kyi
ဒေါက်အောင်ဆန်းစုကြည်ဒါမကမြန်မာနိုင်ငံကလူမှုအခြေပြုအဖွဲ့အစည်းတွေရဲ့အသံတွေကိုလည်းကျွန်တော်တို့နားထောင်သွားဖို့ဆန္ဒရှိပါတယ်။မြန်မာအစိုးရအနေနဲ့လည်းအာဆီယံဥက္ကဋ္ဌတာဝန်ယူရမယ့်အခွင့်အလမ်းကိုအလွန်အမင်းလိုချင်နေတာစီးကြတာတွေ့နေရတာပါ။ကျွန်တော်အနေနဲ့ကတော့ဒီကိစ္စကမြန်မာနိုင်ငံမှာအပြောင်းအလဲတွေဖြစ်စေမဲ့ခြေလှမ်းကိုအချိန်ကောင်းလာအောင်တွန်းအားဖြစ်လာအောင်လုပ်နိုင်မလားဆိုတာအပေါ်မှာလူမှုအဖွဲ့အစည်းတွေကဘယ်လိုစုမြင်ကြသလဲဆိုတာကိုနားထောင်ကြပါသေးတယ်။
2006ခုနှစ်မှာတုန်းကအာဆီယံသင်းဥက္ကဋ္ဌဖြစ်မြန်မာနိုင်ငံအလက်ကျစင်မှာတော့နိုင်ငံရေးလူခွင့်ရေးအခြေအနေတွေတိုးတက်မှုမရှိဘူးဆိုတဲ့ဝေဖန်ခံရမှုတွေနဲ့အတူတာဝန်ယူဖို့အတွက်မြန်မာနိုင်ငံဘက်ကငြင်းဆန်ခဲ့တာဖြစ်ပါတယ်။နယူးယောက်မြို့မှာရောက်နေတဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကတော့အင်ဒိုနီးရှားနိုင်ငံကိုယ်တိုင်ဟာလည်းလွန်ခဲ့တဲ့10နှစ်လောက်တုန်းကအရှိတောင်အရှမှာအာနာရှင်အစံဆုံးတိုင်းပြည်တစ်ခုဖြစ်ခဲ့ပေမဲ့အခုခါမှာပြောင်းလဲလာတာတွေကိုမြန်မာနိုင်ငံအတွက်စံနမူနာဖြစ်နေယူနိုင်တဲ့အကြောင်းမှတ်ချက်ပေးပြောဆိုသွားတာဖြစ်ပါတယ်။